Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်ဒီဇင်ဘာလ9ရက်တနင်္လာနေ့ညနေ6:00ခွဲကနေ9:00အထိအစီအစဉ်တွေကိုလိုင်းတိုမီတာ16.9နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်အရှာဖောင်ဓမ္မရှာဖောင်ပါဒီကနေ့ညနေအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားမှာဖြစ်ပါတယ
်မင်္ဂလာပါခင်ဗျာကျွန်တော်ကတော့အောင်ပါဒီညနေကသတင်းတွေကိုမတ်သိန်းကြီးထိုင်တဲ့အတူညင်ညာပေးမှာပါဒီကယ်လီဖိုးနီးယားပြည်နယ်ဆန်ဘာနာဒီနိုမြို့မှာဖြစ်ပွားခဲ့တဲ့ဒီတနက်နေ့ပြစ်ခတ်တိုက်ခိုက်မှုဟာအပြစ်မဲ့ပြည်သူတွေကိုတတ်တဲ့အကြမ်းဖက်လုပ်ရဖြစ်တယ်လို့အမေရိကန်သမ္မတဘရိတ်အိုဘားမားကပြောဆိုလိုက်တာဒီထိုင်းနိုင်ငံကလက်ဆားမှုတိုက်ဖျက်ရေးစန့်ကျင်ဆန္ဒပြမှုတရက်ကိုထိုင်းစစ်အစိုးရကနှိမ်နင်းခဲ့ပြီးတော့ကျောင်းသားနဲ့အယက်သား40နီးပါးလောက်ကိုဖမ်းဆီးလိုက်တာဒီလိုထိတ်တန့်ရောက်တဲ့တွင်ကိုတင်ပြပေးတော်မူရှိပါတယ်ရှာဖောင်ရေ
ကောင်းပါပြီရှင်အမေရိကန်သမ္မတဘရက်အိုဘားမားဟာတနင်္လာနေ့ည8:00မှာ Oval ရုပ်ခန်းကနေအမေရိကန်ပြည်သူတွေကိုမိန့်ခွန်းပြောကြားရမှာဘာတွေပြောဆိုခဲ့ပါသလဲ
As we've become better at preventing complex multifaceted attacks like 9/11 terrorists turn to less complicated acts of violence like the mass shootings that are all too common
အပြည့်စုံကိုနောက်ပိုင်းမှာနားဆင်ရမှာဖြစ်ပါတယ်။ဒါအပြင်ရှမ်းပြည်နယ်အတွင်းဖြစ်ပွားနေတဲ့ပြည်ပခါတွေကြောင့်ဒေသခံတွေစိုးရိမ်မှုရှိနေစေဆိုတဲ့အကြောင်းနဲ့ကာကွယ်ရေးဦးစီးချုပ်ကိုလူမှုကွန်ရက်ပေါ်တည်ယော်ခဲ့မှုနဲ့ဖမ်းဆီးခံထားရတဲ့ချစ်သမီးခေါ်မတ်ချောစနီထွန်းရဲ့အမှုကိစ္စအကြောင်းတွေကိုလည်းနားဆင်ရဖို့ရှိပါတယ်။အခုအရင်ဦးဆုံးတော့တနင်္လာနေ့ညနေခင်းထိတ်တန့်ရသတင်းတွေကိုကိုအောင်အောင်နဲ့မတ်သိန်းကြီးထိုက်တို့ကကြေညာပေးပါအောင်ရှင
်။ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကကယ်လီဖိုးနီးယားပြည်နယ်ဆန်ဘာနာဒီနိုမြို့မှာဖြစ်ပွားခဲ့တဲ့ဖြစ်ရပ်ဟာအပြစ်မဲ့ပြည်သူတွေကိုတတ်တဲ့ဒီအကြမ်းဖက်ဝါဒဆွဲလုပ်ရဖြစ်တယ်လို့အမေရိကန်သမ္မတဘရိတ်အိုဘားမားကပြောဆိုလိုက်ပါတယ်။တနင်္လာနေ့ည8:00မှာသမ္မတရဲ့ Oval ရုံးခန်းကနေအမေရိကန်ပြည်သူတွေကိုထူးထူးခြားခြားမိန့်ခွန်းပြောခဲ့တာပါ။အခုချိန်ထိတော့တနက်နေ့ပြစ်ခတ်သူ2ဦးအားနိုင်ငံရခြားကကျေပြန့်တဲ့အကြမ်းဖက်ကွန်ရက်အဖွဲ့တွေနဲ့ဆက်ဆက်နေသူတွေဖြစ်ကြောင်းအထောက်အထားတစုံတရာတော့မတွေ့ရသေးဘူးလို့သမ္မတကဆိုပါတယ်။တနက်နေ့ပြစ်ခတ်ခဲ့သူအမေရိကန်ဒီနိုင်ငံသား Syed Rizwan Farooq နဲ့ပါကစ္စတန်နိုင်ငံသူဖြစ်တဲ့ Zaneen Tashfin Malik တို့ရဲ့ပြစ်ခတ်မှုကြောင့်လူ14ဦးသေဆုံးပြီး21ယောက်ဒဏ်ရာရသွားခဲ့ပါတယ်။နောက်ပိုင်းမှာတော့ရဲနဲ့အပြန်အလှန်ပြစ်ခတ်ရင်သူတို့2ဦးသေဆုံးသွားခဲ့တာပါ။အမေရိကန်နိုင်ငံတွင်အကြမ်းဖက်ချင်းချောက်မှုကာဝေးရေးလုပ်ငန်းတွေကိုပိုးပြီးတော့ခိုင်မာအောင်လှုံ့ဆော်ထားတယ်လို့လည်းသမ္မတဥပမာကသူ့ရဲ့မိန့်ခွန်းတွေမှာထည့်သွင်းပြောဆိုသွားပါတယ်။ပြီးခဲ့တဲ့နှစ်တွေအတွင်းအကြမ်းဖက်မှုလုပ်ရက်တွေဟာတနက်နေ့ပြစ်ခတ်မှုလိုပုံစံမျိုးတွေဖြစ်လာပြီးလူအတိုင်းဝိုင်းထဲမှာဖြစ်နေကြအဖြစ်မျိုးတွေလိုပဲတိတ်ပြီးတော့ရှုပ်ထွေးမှုမရှိတဲ့ပုံစံမျိုးအဖြစ်ပြောင်းလာတယ်လို့လည်းသမ္မတဥပမာကဆိုပါတယ်။လေရင်စီးခွင့်ပိတ်ပင်ခံထားရသူတွေကိုတနက်ဝယ်ယူခွင့်မရအောင်အမေရိကန်လွှတ်တော်ကတေချာလှုပ်တင့်တယ်လို့လည်းသမ္မတဥပမာကဆိုပါတယ်။အမေရိကန်နိုင်ငံကလိုအပ်လာရင်ဒီအကြမ်းဖက်ကောင်းဆောင်တွေကိုဘယ်နိုင်ငံမှမဆိုဆက်ပြီးတော့လိုက်လံဖမ်းဆီးသွားမယ်လို့လည်းပြောပါရယ် IS တွေကိုတိုက်နေတဲ့အီရတ်နဲ့ဆီးရီးယားကမြေပြင်တပ်တွေကိုလည်းလိုအပ်တဲ့သင်တန်းတွေနဲ့လက်နက်ကိရိယာတွေထောက်ပံ့ပေးသွားမယ်လို့ပြောပါရယ်ဒါ့အပြင်အမေရိကန်နိုင်ငံက IS အကြမ်းဖက်သမားတွေကိုချေမှုန်းရေးအရှိန်မြှင့်လှုပ်ဆောင်နေပေမဲ့လည်းမြေပြင်တိုက်ပွဲတွေကိုတော့တာရှည်အောင်လုပ်သွားမှာမဟုတ်ဘူးလို့သမ္မတဥပမာကပြောဆိုသွားပါရယ်ခင်ဗျာ
အမေရိကန်ဦးဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့တွေရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ဆီးရီးယားနိုင်ငံဒဲဇောခရိုင်တွင်းကစစ်စခန်းတစ်ခုမှာအနည်းဆုံးဆီးရီးယားစစ်သား3ဦးသေဆုံးပြီး73ဦးဒဏ်ရာရခဲ့တယ်လို့ဆီးရီးယားအစိုးရနဲ့ဆီးရီးယားနိုင်ငံတွင်းကအကြမ်းဖက်မှုတွေကိုစောင့်ကြည့်တဲ့အဖွဲ့တစ်ခုတို့ကဒီကနေ့မှပြောဆိုလိုက်ပါတယ်ညွန်ပေါင်းတပ်ဖွဲ့တွေရဲ့ရက်ဆက်ရုံမာတဲ့ရန်ဆမှုလို့သုံးနှုန်းပြောဆိုပြီးဆီးရီးယားနိုင်ငံသားရေးဝန်ကြီးကရှုတ်ချပြောဆိုသလိုဒါဟာကုလသမဂ္ဂသဘောတူညီချက်ကိုချိုးဖောက်တာဖြစ်တယ်လို့လည်းပြောဆိုလိုက်ပါတယ်ဒီလိုတိုက်ခိုက်မှုမျိုးထပ်မဖြစ်အောင်အရေးယူလုပ်ဆောင်ဖို့ကုလလုံခြုံရေးကောင်စီနဲ့ကုလအတွင်းမှုချုပ်ဘန်ကီမွန်းတို့ထံကိုလည်းအကြောင်းကြားစာတွေပေးပို့ခဲ့ပါတယ်။ဗြိတိန်အခြေစိုက်ဆီးရီးယားလူခွင့်ရဲ့အဖွဲ့ကတော့အခုတိုက်ခိုက်မှုတွေကပြီးခဲ့တဲ့ရက်တချင်ငင်းကဖြစ်ခဲ့တာလို့ပြောပြီးသေဆုံးသူ၄ယောက်အထိရှိတယ်လို့ပြောပါတယ်။ဆီးရီးယားစစ်သားတွေသေဆုံးခဲ့ရပါတယ်လို့ဆီးရီးယားအစိုးရဘက်ကပြောဆိုထားတဲ့ဒေတာရဲ့ကီလိုမီတာ50အတွင်းမှာပူပေါင်းတပ်ဖွဲ့တွေရဲ့တိုက်ခိုက်မှုတွေမရှိတဲ့အကြောင်းညွန်ပေါင်းတပ်ဖွဲ့ရဲ့ပြောခွင့်ရဗိုလ်မှူးကြီးစတိဗ်ဝါရင်းရဲ့ပြောဆိုချက်ကိုကိုကားပြီးပြင်းထန်သတင်းဌာန AFP ကဖော်ပြပါဗျ။စစ်သွေးကြအဖွဲ့ ISIS တွေရဲ့ဝင်ငွေရင်းမြစ်ဖြစ်တဲ့ရေနံလောက်ကွက်တွေကိုအဓိကပြစ်မှတ်ထားပြီးပြီးခဲ့တဲ့သတင်းပတ်အတွင်းဒဲဇောခရိုင်တွင်းမှာအကြိမ်20ကျော်တိုက်ခိုက်ခဲ့တယ်လို့လည်းညွန်ပေါင်းတပ်ဖွဲ့ကပြောဆိုထားပါဗျ။
အမေရိကန်ဒုသမ္မတဂျိုးဘိုက်ဒန်ယူကရိန်းကိုရောက်ရှိနေပါတယ်ဒီခီးစဉ်ဟာယူကရိန်းအစိုးရရဲ့ပြုပြင်ပြောင်းလဲရေးဆိုင်ရာလုပ်ငန်းတွေဆက်လက်လှုပ်ဆောင်ဖို့တွန်းအားပေးတဲ့အနေနဲ့ရော ဆီးရီးယားအရေးကြောင့်ယူကရိန်းနဲ့ပတ်သက်ပြီးအမေရိကန်ရဲ့ထောက်ခံမှုကြာဆင်းသွားမှာမဟုတ်ဘူးဆိုတာကိုပြသဖို့လည်းဖြစ်ပါတယ်။ဒီကနေ့တနင်္လာနေ့ဒေသစံတော်ချိန်မနေ့အစောပိုင်းမှာဒုသမ္မတဘိုင်ဒန်ဟာခီယက်မြို့ကိုရောက်ရှိသွားပြီးယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုနဲ့ဒီနေ့နောက်ပိုင်းမှာတွေ့ဆုံဖို့စီစဉ်ထားပါတယ်။သမရပိုရိုရှန်ကိုကလွှတ်တော်ကိုမနေ့ဖက်မှာမိန့်ခွန်းပြောကြားမယ်လို့မျှော်လင့်ထားတာပါဒီကနေ့မနေ့ပိုင်းမှာဒုသမရဘိုင်ဒန်ဟာကီယက်မြို့တော်ဝန် Vitality Klitschko နဲ့တွေ့ဆုံပြီးမြို့တော်ကရဲဌာနရဲ့လုပ်ငန်းဆောင်တာတွေပွင့်လင်းမြင်သာမှုရှိဖို့နောက်ဒီပြုပြင်ပြောင်းလဲရေးလုပ်ခဲ့တာတွေအပေါ်ချီးကျူးဂုဏ်ပြုခဲ့ပါတယ်2014ခုနှစ်အစောပိုင်းမှာယူကရိန်းခရိုင်းမီးယားကျွန်းဆက်ကိုရုရှားတို့သိမ်းယူပြီးကြတဲ့အခါဒါဟာဒုသမ္မတဘိုင်ဒန်ရဲ့၅ချိန်မြောက်ယူကရိန်းခီးစဉ်လည်းဖြစ်ပြီးနှစ်ရက်ကြာသည့်ခီးစဉ်အတွင်းမှာယူကရိန်းရဲ့လက်လော့ဂျိုးပန်းအားထုတ်နေတဲ့လက်စားမှုတိုက်ဖျက်ရေးအခွန်စည်းချက်ရေးပြုပြင်ပြောင်းလဲမှုစတာတွေကိုပြန်လည်ဆန်းစစ်မှာဖြစ်ပါတယ်ယူကရိန်းကိုအမေရိကန်ရဲ့တတိယအချိန်မြောက် 1 ဘီလီယံငွေချေငှားဖို့အတိမပြုခင်မှာသမ္မတဂျိုးဘိုင်ဒန်ကအခုလိုတွားရောက်နေတာဖြစ်ပါတယ်ခင်ဗျာ
ဒီကနေ့ဒီဇင်ဘာလ9ရက်နေ့တနင်္လာနေ့ကတော့အမေရိကန်ပြည်ထောင်စုဟာဝိုင်ယီပြည်နယ်ကပလဲစိတ်ကန်းပေါလ်ဟာဗာကအမေရိကန်ရေတပ်စခန်းကိုဂျပန်တို့တိုက်ခိုက်ခဲ့တဲ့84နှစ်မြောက်နှစ်ပတ်လည်နေ့ဖြစ်ပါတယ်။အမေရိကန်သမ္မတဖရန်ကလင်ရူးစ်ဗဲလ်က1941ခုနှစ်ဒီဇင်ဘာလ9ရက်နေ့တိုက်ခိုက်မှုကိုရှင်းရုံဖွဲ့ရာနေ့တနေ့အဖြစ်သုံးနှုန်းပြောဆိုခဲ့ပါတယ်။တိုက်ခိုက်ခံရပြီးနောက်တနေ့မှာပဲအမေရိကန်တို့ဂျပန်ကိုစစ်ကြေညာပြီးဒုတိယကမ္ဘာစစ်မှာပါဝင်လာခဲ့တာဖြစ်ပါတယ်။ပစိဖိတ်သမုတ်တရားအလဲမှာတည်ရှိပြီးအခုအမေရိကန်ပြည်ထောင်စုရဲ့ပြည်နယ်တစ်ခုဖြစ်လာတဲ့ဟာဝိုင်အီကိုရှောင်းတခင်ဝင်ရောက်တိုက်ခိုက်ခံရမှုအတွင်အမေရိကန်သင်္ဘောသားနဲ့တခြားသူပေါင်း 2,400 ကျော်လောက်သေဆုံးခဲ့ပါတယ်။အခုတော့ဂျပန်တို့ကအမေရိကန်ကိုတစ်ဆာခံတဲ့မဟာမိတ်နိုင်ငံတစ်ခုဖြစ်နေပါပြီ။နောက်ဒုတိယကမ္ဘာစစ်မှာပါဝင်တိုက်ခိုက်ခဲ့တဲ့အမေရိကန်စစ်ပြန်ကြီးတွေအရေးအတွက်ကလည်းတိတ်ကိုနှဲသွားပါပြီ။ဒါပေမဲ့အမေရိကန်ပြည်ထောင်စုတောင်ပိုင်းပြည်နယ်လူဝီစီယားနာကအသက်110ရှိပြီဖြစ်တဲ့စစ်ပြန်စစ်မှုတန်းဟောင်းဖရန့်လေဗင်စတန်ကတော့ဝါရှင်တန်မှာပြုလုပ်မဲ့ဒုတိယကမ္ဘာစစ်အထိမ်းအမှတ်ပလဲစိတ်ကံအောက်မေ့အမှတ်ရအခမ်းအနားကိုဂုံတူးဆောင်ဧည့်သည်တော်အဖြစ်တက်ရောက်မှာဖြစ်ပါတယ်။ဒါအပြင်ပလဲစိတ်ကံကီလိုဘော်ဒရားမှာလည်းအမေရိကန်အမျိုးသားဥယျာဉ်ဌာနနဲ့အမေရိကန်ရေတပ်တို့ပူးရဲပြီးအောက်မေ့အမှတ်တရအခမ်းအနားကျင်းပမှာဖြစ်ပါတယ်။
ယူအေကအတန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။နင်းလာနေညနေကင်းသတင်းတွေကို VOE ကနေဆက်လက်ကြေညာနေပါတယ်လက်စားမှုစန့်ကျင်ဆန္ဒပြမှုတရက်ကိုထိုင်းစစ်အစိုးရကနှိမ်နင်းခဲ့ပြီးចောင်းသားနဲ့အယက်သား40နီးပါးလောက်ကိုဒီကနေ့မှဖမ်းဆီးလိုက်ပါတယ်။ဒီဆန္ဒပြသူတွေဟာလက်စားမှုတွေမှာပါဝင်ခဲ့တဲ့အစိမ့်အရာရှိတွေရဲ့ငွေနဲ့စောက်လုပ်ထားတယ်လို့ဆွဆွဲထားတဲ့ဒီကွဲလွန်ခဲ့ပြီးတဲ့ဘရင်တွေကိုကွန်ပျူတာထားတဲ့ပန်းချန်စီကိုတွားနေစမှာအခုလိုဖမ်းဆီးခံခဲ့ရတာပါ။ပင်လယ်ကမ်းခြေမျိုးဖြစ်တဲ့ဟွာဟင်မှာတည်ရှိတဲ့ Rajab Hartai ပန်းချန်စီကိုတွားနေစမှာဆန္ဒပြသူတွေစီးနင်းလာတဲ့ရထားတွဲတွေကိုအာနာပိုင်တွေကဖျောက်ချပြီးတော့ခီးစဉ်ဆက်မသွားနိုင်အောင်ဟန်တားခဲ့ပါတယ်။အဲဒီနောက်မှာတော့သူတို့ကိုဖမ်းဆီးခဲ့ပြီးပန်းချံကိုလည်းပိတ်ပစ်ခဲ့ပါတယ်။လွန်ခဲ့တဲ့နှစ်စစ်အာဏာသိမ်းပြီးကတည်းကစစ်အစိုးရဟာလက်စားမှုတိုက်ဖျက်ရေးအတွက်ထိုင်းနိုင်ငံရဲ့နိုင်ငံရေးစနစ်ကိုပြုပြင်ပြောင်းလဲဖို့လည်းကြေညာပေးထားတာပါ။နိုင်ငံရေးသမားတွေပေါ်ဒီကိစ္စနဲ့ပတ်သက်ပြီးဆွဆွဲပစ်တင်ခဲ့တဲ့အစိုးရဟာလက်စားမှုတိုက်ဖျက်ရေးစန့်ကျင်ဆန္ဒပြသူတွေကိုဖမ်းဆီးခဲ့တာကြောင့်ဒီကိစ္စအပေါ်လူအများစုကစိတ်ဝင်စားနေကြပါတယ်။ထိုင်းစစ်ဘက်ရာရှိတွေဟာဒီပန်းချံတိဆောက်ရေးမှာပါဝင်နေသူပြီးဆွဆဲမှုတွေထွက်ပေါ်နေပေမဲ့အာဏာပိုင်တွေဘက်ကတော့ငြင်းဆန်ထားပါတယ်။ကွယ်လွန်ခဲ့ပြီးတဲ့ထိုင်းဘရင်ခုနှစ်ပါးရဲ့ရုပ်ထုကြီးတွေကိုဒီပန်းချံမှာဆောက်လုပ်ခဲ့တာပါခင်ဗျာ
။တရုတ်နိုင်ငံမြောက်ပိုင်းဒေသအတွင်းမွန်ဂိုလီးယားဒေသကလုံခြုံရေးဂိတ်တစ်ခုကိုမျက်နှာဖုံးဆွတ်ထားသူ100လောက်ဝင်ရောက်တိုက်ခိုက်ဖျက်ဆီးတာကြောင့်လူ73ဦးထိခိုက်ပြီးကားတွေပျက်စီးခဲ့တယ်လို့နိုင်ငံပိုင်သတင်းမီဒီယာကဒီကနေ့တနင်္လာနေ့မှာသတင်းထုတ်ပြန်ပါတယ်။အခင်းဖြစ်နေရကရဲစုံစံစစ်ဆေးရေးမှုတွေနဲ့မြေပြင်ပေါ်မှာသွေးစွန်းနေတာတွေကိုနိုင်ငံပိုင်သတင်းဌာန CCTV ကထုတ်လွှင့်ပြသပါဗျ။တိုက်ခိုက်သူလူကပက်ပါစပရေးတွေနဲ့ဝန်ထမ်းတွေကိုပက်သူတို့ကိုတုံ့နှောင်ပြီးအသေးရိုက်သတ်မယ်လို့ချင်းချောက်ခဲ့တဲ့အကြောင်းတရုတ်သတင်းဌာနကပြောပါဗျ။ ီချင်ရက်ကလုံချုံရေးဆစ်ဆေးရေးဂိတ်မှာဖြစ်ခဲ့တဲ့ဒီဇင်ဘာလ6ရက်မနေ့တနင်္ဂနွေနေ့တိုက်ခိုက်မှုကဘလူးရွှေချက်နဲ့တိုက်ခိုက်ခဲ့တယ်လဲဆိုတာကိုတော့တရုတ်နိုင်ငံပိုင်သတင်းကမဖော်ပြသလို Reuters သတင်းဌာနဘက်ကလည်းအာဏာပိုင်တွေကိုဆက်သွယ်စုံစမ်းမရဖြစ်ခဲ့တာကြောင့်ဘလူးရွှေချက်နဲ့တိုက်ခိုက်တယ်လဲဆိုတာကိုတော့မသိရပါဘူး။ရိုးရာစကြက်မြေတွေကိုဖျက်ဆီးမှုကိုမကျေနပ်မှုနဲ့တပ်တူတူဖော်မှုတွေကိုပြင်းပြင်းထန်ထန်ကန့်ကွက်နေတဲ့မွန်ဂိုတိုင်းရင်းသားတွေကြောင့်ပြီးခဲ့တဲ့နှစ်ပိုင်းနေ့အတွင်းမွန်ဂိုလီးယားဒေသမှာမတည်မငြိမ်မှုတွေကွက်ကြားဖြစ်ပေါ်ခဲ့ပြီးဒေသရင်းလုံခြုံရေးကိုလည်းတင်းကျပ်ထားတာဖြစ်ပါတယ်။
အာဖဂန်နစ္စတန်နိုင်ငံအရှေ့ပိုင်းကရဲဌာနချုပ်အပြင်မှာထရက်ကားနဲ့ဘုံးကွဲတိုက်ခိုက်တာကြောင့်လူ၁၂ဦးထဲမှနေဒဏ်ရာရသွားပါတယ်။ဒီကနေ့မနေ့အစောပိုင်းကတိုက်ခိုက်မှုကြောင့်ဒဏ်ရာရသူတွေထဲမှာရဲလုံခြုံရေးဝန်ထမ်း9ဦးပါဝင်တယ်လို့ဆေးရုံအရာရှိတွေကပြောပါတယ်။နန်ဂါဟာဒေသအုပ်ချုပ်ရေးမှူးဆလင်းခန်ကွန်ဒူစီကပောက်ကွဲမှုဟာအလွန်ပြင်းထန်ပြီးအနီးအနားကအဆောက်အဦတွေလည်းထိခိုက်ပျက်စီးကုန်တယ်လို့ပြောပါတယ်။မနေ့စောပိုင်းမှာဘုံခွဲတိုက်ခိုက်တာကြောင့်လမ်းပေါ်နဲ့ဆိုင်တွေထဲမှာလူတွေရှိမနေပေမဲ့ဈေးဆိုင်တချို့ဘာသာရေးကြောင်းရဲဌာနချုပ်နဲ့အနီးအနားကနေအိမ်တွေပျက်စီးကုန်တယ်လို့အဲ့ဒီနေရာကိုတွားရောက်ကြည့်ရှုခဲ့တဲ့မစ္စတာကွန်ဒူစီကပြောပါတယ်။ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးဘသူကမှသူတို့လက်ချက်ဖြစ်တယ်လို့ပြောဆိုရမျိုးမရှိသေးပေမဲ့နိုင်ငံတကာအစိုးရတွေရဲ့ထောက်ခံမှုကိုရထားတဲ့အာဖဂန်အစိုးရကိုဖျောက်ချဖို့ဆောင်ရွက်နေတဲ့တာလီဘန်စစ်သွေးကြွတွေဟာနိုင်ငံတဝန်းအသေးခံဘုံခွဲမှုတွေကားဘုံးထောင်တိုက်ခိုက်မှုတွေကိုပြုလုပ်လေရှိပါတယ်။2014ခုနှစ်အကုန်ပိုင်းနေတိုးတပ်ဖွဲ့တွေစတင်ဆုတ်ခွာစဉ်ကတည်းကနိုင်ငံတောင်ပိုင်းနဲ့အရှေ့ပိုင်းကသူတို့အခြေကုပ်ယူထားတဲ့ဒေသတွေမှာသာမကပဲနိုင်ငံမြောက်ပိုင်းမှာပါတာလီဘန်တွေကပိုးပြီးတော့အင်အားကြီးထွားလာနေတာဖြစ်ပါတယ်ခင်ဗျာ
။ဗင်နီဇွဲလားနိုင်ငံမှာအထိုက်အခံတွေကဥပဒေပြုလွတ်တော်ကိုထိန်းချုပ်နိုင်တဲ့အခြေအနေရပြီးလက်ရှိအာဏာရဆိုရှယ်လစ်ပါတီကိုထိမှတ်မထားလောက်အောင်ပြက်ပြက်သားသားအနိုင်ရခဲ့တယ်လို့ရွေးကောက်ပွဲအရာရှိတို့ကပြောပါတယ်။အတိုက်ခံတို့ကလွှတ်တော်နေရာ169နေရာမှာ69နေရာအနိုင်ရခဲ့ပြီးလက်ရှိအာဏာရဆိုရှယ်လစ်ပါတီကတော့46နေရာပဲအနိုင်ရခဲ့တာကြောင့်နိုင်ငံကို16နှစ်ကြာဦးဆောင်ခဲ့တဲ့သက်တမ်းရည်အာဏာရဆိုရှယ်လစ်တို့အတွက်အကြီးအကျယ်ရှုံးနိမ့်မှုဖြစ်ပါတယ်။သမ္မတနီကိုလာမာဒူရီကတနင်္ဂနွေနေ့ကျင်းပခဲ့တဲ့ရွေးကောက်ပွဲရလဒ်ကိုလက်ခံတဲ့အကြောင်းရုပ်မြင်သံကြားကပြောတဲ့မင်ကိုမှထည့်သွင်းပြောဆိုခဲ့ပါတယ်။အခုမဲဆန္ဒပေးမှုတွေကကွဲလွန်ခဲ့ပြီဖြစ်တဲ့အရင်သမ္မတဟောင်းဟျူဂိုရှာဖက်စ်နဲ့သူရွေးချယ်ခဲ့တဲ့လက်ရှိသမ္မတမာဒူရိုတို့ရဲ့ဆိုရှယ်လစ်စီးပွားရေးမူဝါဒတွေအပေါ်လူထုဆန္ဒသဘောထားကတိတ်ကိုအခရာကျခဲ့တယ်လို့သုံးသပ်သူတို့ကပြောဆိုကြပါတယ်ရှင်
။ထိုက်တန်ရောက်တဲ့တင်းတွေကိုကိုအောင်အောင်နဲ့မသိငီထိုက်တို့ကြီးညာပေးခဲ့တာပါအခုဆက်လက်ပြီးတော့တင်းဆောင်မတွေနဲ့ဆက်သွယ်မြင်းမြန်းချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးပါတော့မယ်အရင်ဦးဆုံးအနေနဲ့ထုတ်လွှင့်ပေးမှာကတော့အကြမ်းဖက်လှုပ်ရှားမှုတိုက်ဖျက်ရေးအစိုးရရဲ့အာထုတ်ကြိုးပမ်းမှုတွေနဲ့ပတ်သက်လို့အမေရိကန်ပြည်သူတွေအနေနဲ့စိတ်ချယုံကြည်ကြဖို့နဲ့စိုးရိမ်ထိတ်လန့်မနေကြဖို့သမ္မတဘရက်အိုဘားမားကတိုက်တွန်းပြောကြားလိုက်ပါတယ်တနင်္ဂနွေနေ့အစောပိုင်းကရုပ်မြင်သံကြားကနေနိုင်ငံတော်ကိုပြောကြားတဲ့မိန့်ခွန်းမှာသမ္မတအိုဘားမားကတိုင်းပြည်လုံခြုံမှုရှိအောင်ဘယ်လိုလုပ်ဆောင်သွားမယ်ဆိုတဲ့သူ့ရဲ့မဟာဗျူဟာကိုတင်ပြသွားတာဖြစ်ပါတယ်။ကယ်လီဖိုးနီးယားပြည်နယ်မှာဖြစ်ခဲ့တဲ့ပြစ်ခတ်တပ်ဖြတ်မှုဟာအကြမ်းဖက်ဝါဒဆွဲလို့ရဖြစ်တယ်လို့သမ္မတအိုဘားမားကပြောဆိုပြီးတည်င်းတစ်ပတ်မပြစ်သေးချိန်မှာခုလိုမိန့်ခွန်းတွင်ပြောကြားလိုက်တာဖြစ်ပါတယ်။VOA ရဲ့အင်ဖြူတော်တည်င်းတော့ Mary Alice Linner ပေးပို့တဲ့တည်င်းကို Mark Kim Pugh တွေကတင်ပြပေးမှာဖြစ်ပါရဲ့ရှင်
။ California ပြည်နယ် San Bernardino မှာဖြစ်ခဲ့တဲ့ပြစ်ခတ်တပ်ဖြတ်မှုဟာ IS စစ်သွေးကြွအဖွဲ့ရဲ့လှုံ့ဆော်မှုကြောင့်ဖြစ်တယ်လို့စုံစမ်းစစ်ဆေးသူတွေကအယူဆထားပါတယ်။ဒီတိုက်ခိုက်မှုကိုတော့အမေရိကန်ပြည်တော်စုမှမွေးဖွားခဲ့တဲ့ Syed Farooq နဲ့သူ့ရဲ့ဇနီးပါကစ္စတန်နယ်ဘွား Tashfin Malik တို့ကလှုံ့ဆော်ခဲ့ကြတာပါ။ဒီလိုသူတို့တိုက်ခိုက်ဖို့အတွက်ဘယ်ယာရီကလှုပ်ဆော်ခဲ့တာလဲဆိုတာကိုသမ္မတဩဘားမားကသူ့ရဲ့နိုင်ငံတော်မိန့်ခွန်းအထွေမှာအခုလိုပြောသွားပါတယ
် It is clear that the two of them had gone down the dark path of radicalization
သူတို့နှစ်ယောက်ဟာမိဂလင်းနောက်နိုင်ငံတွေကိုဆက်ကျင်တိုက်ခိုက်ဖို့ပြောနေတယ်အစ္စလမ်ဘာသာတရားကနေသွေးဖယ်တဲ့အထိပ္ပယ်ဖွင့်ဆိုချက်တွေကိုလက်ခံပြီးအစွန်းရောက်လမ်းကြောင်းပေါ်ကိုရောက်သွားကြတယ်ဆိုတာသိကြပါတယ်သူတို့မှာမောင်းပြန်သနတ်တွေဖောက်ခွဲရေးပစ္စည်းတွေနဲ့ပိုက်လုံးနဲ့လုထားတဲ့ဘုံတွေအများအပြားရှိနေပါတယ်ဒါကအကျံဖက်ဝါရဆွဲလို့ရပါပဲ
အခုတိုက်ခိုက်မှုဟာအကျံဖက်အဖွဲတစ်ခုနဲ့ဓာတ်ရိုက်ဆက်နွယ်ပတ်သက်နေတာဒါမှမဟုတ်တိုင်းပြည်တွေကပုံမူကျေပြတ်နဲ့အဖွဲတစ်ခုနဲ့လိုဝက်ပူပေါင်းကျက်စီတာမျိုးကိုဖော်ပြတဲ့သက်တည်အထောက်ထားတော့ FBI ထောက်လှမ်းရေးအဖွဲကရထားတာမျိုးမရှိဘူးလို့သမ္မတဩဝါမကပြောပါတယ်အမေရိကန်ပြည်ပမှာရှိတဲ့ IS စစ်သွေးကြွအဖွဲကတော့ပြစ်ခတ်တိုက်ခိုက်တဲ့လင်မယားစုံတွဲဟာသူတို့ကိုထောက်ခံသူတွေလို့ပြောဆိုထားပါတယ်ပြည်ပကကျန်းပတ်သမားတွေအပေါ်အမေရိကန်ကဖိအားတွေတွန်းပြပေးနေချိန်မှာချိတ်ချောက်မှုတွေကတော့ပုံစံမျိုးမျိုးနဲ့ပြောင်းလဲဖြစ်ပေါ်နေတယ်လို့သမ္မတဩဘားမားကပြောပါရယ်
As we've become better at preventing complex, multifaceted attacks like 9/11, terrorists turn to less complicated
attacks. ဒီလောက်မရှုပ်ထွေးတဲ့ကျွန်တော်တို့လူဖွဲ့စည်းအတွင်းမှာဖြစ်များတဲ့လူတွေအများအပြားကိုတနက်နေ့ပြစ်ခတ်တက်ခဲ့တဲ့ပုံစံမျိုးအကြမ်းဖက်လုပ်ရက်တွေကိုအကြမ်းဖက်သမားတွေကလှုံ့ဆော်လာနေကြပါတယ
်ဖြူထွေးမှာရောပြပမှာပါအကြမ်းဖက်လှုံ့ဆော်မှုတွေကိုတိုက်ဖြတ်ချိန်မုံသွားမဲ့သူ့ရဲ့မဟာဗျူဟာကိုတမရကပြည်သူတွေကိုအာမခံပြောကြားရမှာတော့အစိုးရတွေကိုချိန်မုံဖို့အမေရိကန်ဦးဆောင်တဲ့ညွတ်ပေါင်းအဖွဲ့ကိုတိုးချဲ့ဖွဲ့စည်းပြီးတော့အီရတ်နဲ့ဆီးရီးယားမှာရှိတဲ့ IS အဖွဲ့ကိုဆက်လက်တိုက်ခိုက်သွားမယ်ဆိုရနဲ့ဆီးရီးယားမှာနိုင်ငံရေးအသွင်ကူးပြောင်းမှုတွေဖြစ်လာအောင်ဆောင်ရွက်သွားမယ်လို့ကတိပေးပြောဆိုခဲ့ပါတယ်။ပြည်တွင်းမှာဆိုရင်လည်းပြစ်ခတ်တိုက်ခိုက်သူအမျိုးသမီးကိုအမေရိကန်နိုင်ငံထဲဝင်ရောက်ခွင့်ပြုခဲ့တဲ့အမေရိကန်ရဲ့ဇနီးလောင်းခေါ်ယူခွင့်ဗီဇာနဲ့ပတ်သက်ပြီးတော့ပြန်လည်တုံ့တက်ဖို့နဲ့ကွန်ဂရက်လွှတ်တော်အနေနဲ့တနက်ကန်ဆောင်မှုဆိုင်ရာဥပဒေတွေကိုပုံမှုတင်းကျပ်သွားဖို့သမ္မတဥပမာကတောင်းဆိုထားပါတယ်။ဒါပေမဲ့လုံခြုံရေးဆိုင်ရာတုံ့တက်သူအာနီကိုလက်စ်ပါရာရီနိုကတော့သမ္မတဥပမာအနေနဲ့အကြမ်းဖက်မှုတွေကိုဟန့်ကြားတဲ့သူ့ရဲ့နည်းဗျူဟာကိုပြောင်းလဲပြရမှာဖြစ်တယ်လို့ Skype ကနေတဆင့်အခုလို့ပြောပါရယ
် If a terrorist in the United States or anywhere in the world wants to get a gun
American ပြည်သူကတနည်းအားမှာပဲဖြစ်ဖြစ်ကမ္ဘာပေါ်ကနေရာတစ်ခုမှာပဲဖြစ်ဖြစ်ရှိနေတဲ့အကြမ်းဖက်သမားတယောက်အနေနဲ့တနက်လူချင်းလဲရနိုင်ပါတယ်ပိုက်နဲ့လှုပ်ထားတဲ့ဘုံဒါမှမဟုတ်လဲရာပစ္စည်းတွေနဲ့ဖန်တီးထားတဲ့ဖောက်ခွဲပစ္စည်းတွေလှုပ်ချင်နေဆိုရင်လဲလုံးလို့ရနိုင်တဲ့အခြေအနေမျိုးမှာရှိနေပါတယ်
သမ္မတဥပမာကတော့အကြမ်းဖက်သမားတွေကိုချိန်မုံဖို့စစ်အင်အားအသုံးပြုခွင့်ကိုကွန်ဂရက်လွှတ်တော်ကအတည်ပြုပေးဖို့တိုက်တွန်းချပြီးအမေရိကန်ပြည်သူတွေအနေနဲ့လည်းအကြောက်တရားကိုကျွမ်းလန်ပြီးညီညီညွတ်ညွတ်ရှိကြဖို့တိုက်တွန်းထားပါတယ်။ဆန်ပါနာရီနိုမှာဖြစ်ခဲ့တဲ့တိုက်ခိုက်မှုပုံစံမျိုးနောက်ထပ်မဖြစ်အောင်ဟန့်တားနိုင်ဖို့အစိုးရအနေနဲ့ပြည်သူတွေကိုကာကွယ်နိုင်အောင်နောက်ထပ်ဘယ်လိုလှုပ်ဆောင်သွားနိုင်မလဲဆိုတဲ့အနည်းဗျူဟာကိုအချိန်တိုင်းပြန်လည်တုံ့တက်သွားမယ်လို့လည်းသမ္မတဥပမာကကတိပြုပြောဆိုထားပါတယ်ရှင်။
ဒီကောက်ဘွဲမှာတခဲနဲ့အနံ့ရထားတဲ့ NLD ပါတီခေါင်းဆောင်ဒေါက်ဆန်းစုကြည်အနေနဲ့စစ်ခေါင်းဆောင်ဟောင်းတွေလက်ရှိခေါင်းဆောင်တွေနဲ့ဆက်တိုက်ဆိုတူတွေ့ဆုံဆွေးနွေးနေပါတယ်။ဒီလိုထူးထူးခြားခြားတွေ့ဆုံမှုတွေဟာရွေးကောက်ဘွဲအနံ့ရခေါင်းဆောင်ထံချုံချုံမှုမှုအာဏာလွှဲပြောင်းနိုင်မဲ့လမ်းစာတစ်ခုလို့ဆိုနိုင်ပါပြီလား။မြန်မာနိုင်ငံမှာအမျိုးသားပြန်လည်တည်မြဲရေးဒီမိုကရေစီပေါ်ထွန်းရေးမှာစစ်ခေါင်းဆောင်တွေနဲ့တည်မြဲဖို့ကဘာကြောင့်များဒီလောက်ထိအရေးပါနေတယ်လဲဆိုတာတွေကိုအခုလာမယ့်အင်္ဂါညတရက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဘာဝင်ဆွေးနွေးလို့တဲ့သောတာရှင်အနေနဲ့VOA ဖုန်းနံပါတ် 1-239-32-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားပါ။ဒါရိုက်လီလိုင်းဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ဆက်သွယ်ခေါ်ယူပါမယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းစာနယ်ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဒါရိုက်လီလိုင်းစီစဉ်ကနေကြိုဆိုပါခင်ဗျာ။
ဒါရိုက်လေလိုင်းအစီအစဉ်မှာသောတာရှင်တွေပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုဆက်လက်ပြီးတော့လက်နက်ကင်ပဋိပက္ခတွေဖြစ်ပွားနေတဲ့ရှမ်းပြည်နယ်အတွင်းမှာမတိမငိမ့်အခြေအနေတွေကြောင့်ဒေသခံတွေကြားစိုးရိမ်နေစေဖြစ်တယ်လို့တိုက်ပွဲတွေဆက်လက်ဖြစ်ပွားနေတဲ့တစ်ချိန်တည်းမှာပဲစစ်ဘေးဒဏ်ကနေထွက်ပြေးနေကြတဲ့ဒုက္ခသည်ပြဿနာဟာလည်းပုံမူကြီးထွားလာနေပါဗျာ။ပြီးခဲ့တဲ့လကုန်ပိုင်းကဘုံပေါက်ကွဲမှုမှာဒဏ်ရာရရှိခဲ့တဲ့အထက်ကတန်ဃာတော်တစ်ပါးဟာလည်းအခုနောက်ဆုံးပြန်လွန်တော်မူသွားပါတယ်။ရှမ်းပြည်နယ်အတွင်းကစစ်ရေးတင်းမာမှုနောက်ဆုံးအခြေအနေတွေကိုတော့ VOA ထိုင်းခြေဆိုင်သတင်းတောက်ကိုနိုင်ကွင်းကတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ရှမ်းပြည်နယ်တောင်ပိုင်းမိုင်းနောက်မြို့အတွင်းဘုံပေါက်ကွဲမှုကြောင့်ထိခိုက်ဒဏ်ရာရရှိခဲ့တဲ့တန်ဃာတော်၄ပါးနဲ့ကကုန်းတော်ကျောင်းကရှင်တီဟာမနစ်မွန်းလွဲပိုင်းမှာပြန်လွန်တော်မူသွားပြီလို့ရှမ်းလူငယ်ကွန်ရက်ဖွဲ့ဝင်ကုလွယ်ခမ်းပန်းကအခုလိုပြောပါတယ
်။မနစ်က17နှစ်လောက်မှာအဲဒီအောင်မန်းစီမှာတန်တော်တော်မူသွားကုန်းတော်ကျောင်းကဥတီဟာရအဲဒီတန်တော်တော်မူသွားတဲ့ဥစဉ်ကခီတဲ့နေရာကြီးတော်တော်ပြင်းထန်တယ်ပြင်းထန်ပြီးတော့ဒီမိုင်းနောင်စုံကိုကိုယ်တိုင်မှမနိုင်ဘူးတော့နောက်နေ့နဲ့မှာဒီအောင်မန်းစီစုံကိုတည်သွားတယ်ပြီးတော့နေရာတန်တော်တော်မူလို့
နိုဝင်ဘာလ30ညနေပိုင်းမိုင်းနောင်မြို့ကုန်းတော်ဘုန်းကြီးကျောင်းရေချိုးစိတ်မှာရေစင်းချိုးတဲ့တန်ဃာတော်လေးပါးဟာထောင်ဘုံကျောင်းထိခိုက်ဒဏ်ရာရရှိခဲ့ပြီးစိတ်ယုံတင်ထားရကနေတန်ဃာတော်တစ်ပါးပြန်လွန်သွားတာလည်းဖြစ်ပါတယ်ကျန်ရှိတဲ့တန်ဃာတော်သုံးဘွားဟာအသက်အန္တရာယ်စိုးရင်ရတဲ့အခြေအနေမရှိဘူးလို့ဒေသခံတွေကပြောပါတယ်။ဘုံပွားကွဲတဲ့နေရာဟာမြန်မာစစ်တပ်စခန်းတစ်ခုအနီးမှာရှိနေပြီးဗေဒုလက်ချက်ကြောက်ဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ရှမ်းပြည်နယ်တောင်ပိုင်းမိုင်းရှူးမိုင်းနောင်ကြီးတီးဒေသတွေမှာမြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA နဲ့မြန်မာတပ်မတော်တို့ကြားအောက်တိုဘာလဆန်းကဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်နေရာကနေစွန့်ခွာနေရတဲ့စစ်ပြည်ဒုက္ခသည်အများပြားရှိနေပါတယ်။လက်ရှိရှမ်းစစ်ပြည်ဒုက္ခသည်တွေရဲ့တွေ့ကြုံနေရတဲ့ခက်ခဲခြေအနေကိုတော့ကိုယ်လွယ်ခန်းပန်းကအခုလိုဆက်ပြောပါရစေ
ကလေးတွေပေါ့အဓိကတော့ကလေးတွေရဲ့လူအိုတွေရဲ့သူတို့ကျမရဲ့အစီအစဉ်တွေဆက်ရှိတယ်အဲဒီတောက်တုံးကြီးနဲ့ပတ်သက်ပြီးတော့ one day war show တွေဖြစ်တယ်ဒီအေးမိတဲ့ပြဿနာတွေပေါ့အကြီးဆုံးနေရာကတော့၃နေရာလောက်ရှိသေးတယ်ဗျအဲဒီစစ်ဘေးကတည်းကစခန်းမှာလေတော့ဟိုဟာဝမ်ဝရဲ့နောက်ပြီးဒီ hyper ရဲ့ mind shoe ရဲ့ပေါ့နော်အဲအဲ့နေရာပြန်တယ်ကျန်တဲ့နေရာကတော့ဒီလက်ချားတို့လာရှုတို့ကတော့တော်တော်လေးပြန်သွားပြီ
နိုဝင်ဘာလကုန်ပိုင်းမှာတောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSC တပ်ဖွဲ့နဲ့ TNL တအောင်းပလောင်တပ်ဖွဲ့တို့အကြားဖြစ်ပွားခဲ့တဲ့စစ်ရေးသင်းမှမှုမှာနန်းခမ်းမြုတ်ခမ်းဒေရခမ်းဂျွာသား260ကျော်ဟာစစ်ဘေးသိမ်းရှောင်နေရတယ်လို့ဂျွာသား23ဦးဟာလည်းလက်နက်ကန်ဖွဲ့ရဲ့ဖမ်းဆီးသိမ်းသိမ်းခြင်းကိုခံနေရပါတယ်။ဖမ်းဆီးခံသားရတဲ့ကြေးရွာသားတွေကိုပြန်လည်လွှတ်ပေးဖို့ကြားဖြူပါတီခေါ်ရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီနဲ့လူမှုညီညွတ်ရေးသင်းတွေကနေတောင်းပလောင်တပ်ဖွဲ့ကိုတောင်းဆိုခဲ့တယ်လို့နန်းခမ်းမြို့ကြားဖြူပါတီတွင်မှုဆိုင်းသွန်းလှကခုလို့ပြောပါတယ်
။တော့ဒီဖမ်းခံရတဲ့အဲမှာလည်းကျွန်တော်တို့ကြားဖြူပါတီရဲ့ COE မှုတွေပါတော့ဗျ။ဒီနောက်ခံဗီဒီယိုရဲ့တင်ပြပို့ချက်အရာကြတော့အလုံးပေါင်း26ဦးဒီ26ဦးဆိုတာကကျွန်တော်တို့ကြရတဲ့ဒီနှမ်းသမ်းမျိုးနယ်ကမန်ဝီရဲ့ရဟူပန်ရဲ့ပြီးတော့မန်တုံမျိုးနယ်ကမန်ခတ်ပေါ့နော်မန်ခတ်ပေါ့ဒီ3ရွာတွေမှာ26ဦးလို့ကြားပါတယ်ညအဒီဖမ်းပြီးတဲ့အဖွဲ့အစည်းကတော့ဒီလိုပြောပြချက်အရာတော့ဒီ CNLA လို့ပြောပါတယ်ညအဲဒီဒါတဲ့လူတွေကဘယ်မှာချုပ်ထားလဲ၊ပြန်ရောက်နေလဲဆိုတာလေသူကလည်းတင်းစနာမသိရပါဘူးခင်ဗျ။
ဒီလိုဆွဆွဲချက်ပေါ်မှာ TNL တောင်းပလောင်တပ်ဖွဲ့အနေနဲ့ရွာသားတွေကိုဖမ်းဆီးတာမျိုးမပြုတ်လုပ်ခဲ့ဘူးလို့ TNL ပြန်ကြားရေးတာဝန်ခံဘူကြီးတာအိုက်ကျော်ကအခုလိုညင်းဆိုထားပါတယ
်ကျွန်တော်တို့ပေါ်ကဒီ PD တူဖမ်းဆီးရတဲ့နေဆက်တဲ့တပ်ဖြတ်တယ်ကျွန်တော်မူဝါဒလည်းမရှိဘူးကျွန်တော်ကပြုလုပ်တာလည်းမရှိ
ဘူးရှမ်းပြည်နယ်ဒေသတွင်းမှာမြောက်ပိုင်းရှမ်းပြည်တပ်မတော်နဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲပြင်းထန်စွာဖြစ်ပွားရာကနေပြီးခဲ့တဲ့နိုဝင်ဘာလ24ရက်နေ့အစိုးရကိုယ်စားလှယ်အဖွဲ့နဲ့ SSBP အဖွဲ့တို့တွေ့ဆုံမှုကနေ6ချက်ပါသဘောတူညီချက်လက်မှတ်ရေးသွူးပြီးပိုက်ပွဲတွေငြိမ်သက်နေပေမဲ့လည်းစစ်ဘေးဒုက္ခတဲ့အရေးကိစ္စကိုကင်တွယ်ဖြေရှင်းနိုင်ခြင်းမရှိသေးပါဘူး။မြောက်ပိုင်းဒေသဘက်မှာလည်းတောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSE နဲ့တောင်ပလောင်တပ်ဖွဲ့တို့ကြားအငင်းဘွားပွေရနယ်မြေပြဿနာကြောင့်လက်နက်ကန်တိုက်ပွဲဖြစ်ပွားခဲ့ပြီးရန်နဲ့ချီတဲ့ဟူပန်ဒေသခံတွေကလည်းစစ်ဘေးသိမ်းရှောင်နေရပါတယ်။တိုင်းရင်းသားတွေအနေနဲ့ငင်းချမ်းကြီးနဲ့ညီညွတ်ရေးတည်ဆောက်နေချိန်မှာတောင်ပိုင်းရှမ်းပြည်တပ်မတော်နဲ့ပလောင်တပ်ဖွဲ့တို့ကြားဖြစ်ပွားတဲ့တိုက်ပွဲတွေကိုရပ်တန့်ဖို့ဖမ်းဆီးထားတဲ့ရွာသားတွေကိုပြန်လည်လွှတ်ပေးဖို့ရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီနဲ့လူမှုညီညွတ်ရေးအသင်းတွေကနေမနေ့ကကြေညာချက်ထုတ်ပြန်တောင်းဆိုထားပါတယ်ခင်ဗျာ
ကိုနိုင်ကွန်းအင်းတင်ပြပို့ချက်ဖြစ်ပါတယ်ဆက်လက်ပြီးတော့ Facebook Internet လူမှုကွန်ရက်ပေါ်မှာတက်မတော်ကာကွယ်ရေးဦးစီးချုပ်ကိုတယော်တဲ့ပုံဖော်ပြခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့ဖန်စီထိမ့်သိမ့်ခံထားရတဲ့ချစ်သမီးခေါ်မတ်ချောစန်နီထွန်းကအစိုးရတက်လက်ထက်မှာတက်ကြွလှုပ်ရှားသူတွေအတွက်တရားဥပဒေကအကာအကွယ်ပေးနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းပြောဆိုလိုက်ပါတယ်။ဆက်သွယ်ရေးဥပဒေအတရေဖြတ်မှုတွေနဲ့တရားစွဲဆိုခံနေရတဲ့မတ်ချောစန်နီထွန်းက AIR တိုင်းမူပင်မြို့နယ်တရားရုံးမှာဒီကနေ့ရုံးထုတ်စစ်ဆေးချိန်မှာပြောဆိုခဲ့တာလည်းဖြစ်ပါတယ်။မူပင်မြို့နယ်တရားရုံးကိုကိုယ်တိုင်တွားရောက်တည်င်းယူခဲ့တဲ့ကိုစီသူကအပြည့်အစုံပြောပြပေးမှာပါ
။ Facebook လူမှုကွန်ရက်ပေါ်မှာတမတော်ကာကွယ်ရေးဦးစီးချုပ်ကိုတယော်တဲ့ဆိုတဲ့ကြောင်းပြချက်နဲ့ဖန်စီထင်းသိမ်းခံရတဲ့ချစ်သမီးခေါ်မတ်ချောစန်တီထွန်းရဲ့အမှုမှာတရားလိုပြတက်တွေကိုဒီကနေ့နောက်ဆုံးစစ်ဆေးခဲ့တာဖြစ်ပါတယ်။မကြာခင်အစိုးရဖွဲ့စည်းနိုင်မယ်လို့မျှော်လင့်ထားတဲ့ NLD အစိုးရတက်လာခဲ့ရင်တရားဥပဒေစိုးမိုးမှုပို့ပြီးတော့ကောင်းမွန်လာလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းနဲ့သူမကိုဘာကြောင့်ဖန်စီလိုက်တယ်ဆိုတာကိုတရားခွင်အပြီးမှာချစ်သမီးကအခုလိုရှင်းပြပါတယ်
။သမီးကနိုင်ငံလှုပ်ရှားမှုတွေရှိရဲ့ပြီးတော့ဒီမူပင် NLD အတွက်လည်းသမီးလှုပ်ပေးထားတဲ့ကိစ္စချိုးချိုးရေးပေါ့အဲ့ဒါရှိရဲ့အဲ့အကြောင်းမလို့လည်းသမီးကိုဆက်ချက်တင်တယ်ပေါ့အဲ့ဒါဒီအစိုးရတက်မယ်ဆိုလို့ရှိရင်တော့တရားဥပဒေစိုးမိုးမှုကဘာမှပြောချင်မလို့တော့ပါဘူးအခုထက်တော့အများကြီးတာပါလိမ့်မယ
်ဒီကနေ့ရုံးချင်းမှာတရားလိုပြတက်တွေအဖြစ်မူပင်မြို့နယ်ရက်ွက်လေးအုပ်ချုပ်ရေးမှုဦးခင်မောင်လက်နဲ့စကမ်းမှုဒူရဲမှုဦးသိန်းနိုင်အေးတို့ကိုစစ်ဆေးခဲ့တာဖြစ်ပါတယ်တမတော်ကာကွယ်ဦးစီးချုပ်ကိုတရားထားတဲ့ရုပ်ပုံတွေကိုချစ်သမီးရဲ့လက်ကင်ဖုန်းထဲမှာတွေ့ရှိခဲ့တယ်လို့ဆိုပေမဲ့တက်တွေအဖြစ်ထွက်ဆိုခဲ့သူတွေကအတိအကျပြောဆိုနိုင်ခဲ့ခြင်းမရှိခဲ့ပါဘူးမိခင်ဖြစ်သူဒေါ်ဤဆန်ကတော့သမီးဖြစ်သူထောင်တွင်းမှာကြုံတွေ့ရတဲ့အခက်အခဲတွေကိုအခုလိုရှင်းပြပါတယ
်ခလေးကပြောသွားတာအမျိုးသမီးဒီနေတဲ့အဆောင်မှာအယောက်54ယောက်တောင်နေရတယ်လူတွေအများများတဲ့အတွက်ကြောင့်နေရထိုင်ရတာအဆင်မပြေဘူးဟုတ်ရေသုံးတာလည်းအဆင်မပြေဘူးခြင်တွေလည်းကိုက်တယ်သူအေးအေးဆေးဆေးသူနေလို့မရဘူးသူတရားထိုင်နေဆိုလဲတရားထိုင်နေတဲ့အတွက်ကိုစိတ်နှောက်ရှက်ဖြစ်အောင်သူတို့ဝိုင်းပြီးတော့ပြောကြတယ်ကောင်းကောင်းမွန်မွန်မနေရဘူးဆိုတဲ့အကြောင်းပြောပါတယ်ထူးထူးခြားခြားပဲ
လက်ရှိအခြေအနေမှာတရားခံပြတက်တွေကိုစစ်ဆေးခြင်းမပြုရသေးပေမဲ့လာမယုံချင်းမှာချစ်သမီးအနေနဲ့အမှုကခွင်းလုံးကျွလွတ်မြောက်ကောင်းလွတ်မြောက်နိုင်တယ်လို့တရားခံကြိုးဆောင်ရှိနေဥရောပဆန်းအောင်ကပြောပါလေ။
အဲ့တော့ဆွေးချက်တင်တဲ့မတင်တဲ့အပိုင်းမှာတော့ကျွန်တော်တို့ကလူခွင့်ရေးပိုင်းဆိုင်ရာအရာ adika thabi lo jono lo shau da ba no da ga lu kwin ne tet sai ne naw yo di so so kan ya tu lou de ma lou bu so da ko tet ti thin sha ma shi u tan de ya da bo bi phi de tan de ya ne lo so che tin lo ma ya nai u lo jono lo ga ti pya ga ba a lo jono lo ye a myin ne tia yu ye a myin ne ya lo tu chin ma le tu me bo no ma tu ga lo chin so che tin me tu ga yin ti chin lo
အဲ့တော့တရားရုံးရဲ့စင်ကြင်တုံတရားကတော့ကျွန်တော်တို့ကကြိုးတင်ခံမလို့မရတယ်။တရားလူဘက်ကဒီမှုကိုခြံတွယ်တဲ့နေရာမှာဥပဒေနဲ့မညီညွတ်တာတွေကိုတွေ့ရှိရတဲ့အတွက်အမှုစစ်ရဲရာရှိသူရဲမှုဦးသိန်းနိုင်အေးကိုတရားစွဲဆိုဖို့အတွက်တရားလူရှိနေဦးရောဘတ်ဆောင်းကရုံးတော်မှာဒီကနေ့ရှောက်ထားခဲ့ပါတယ်။နောက်တစ်ချက်ထူးခြားတဲ့ဖြစ်စဉ်ကဒီရဲမှုဒုရဲမှုဦးသိန်းနိုင်ရဲ့ပြောပြချက်အ
Saudiya, Yishi, Tindimbu, Kekeshi, Turua, Turuni, Turuan, and Turu, Fudu Stello Biro, Saucho Biro, Tosu, Yore. Aro, Yedu, you could be Jelems, you can yet up with Mua, could be Jelems, you young. Tiny Daddy, yet up with Mua, could be Jelems, you win it. Amyabi do net the sign it. Yet up for Mother Rimbit and Jetu, Akulu, no, Midu Puara ha. Amyabi do say, Sarango. A two papulated the Bob Shelley. I did do a lady to Yemu Utena Hill, a Yimbe Yoma. No name shall talk about it.
A cool Yonji Ha, Chaujimio, Yonjim Chibale, Lame Dizimala, Salianima, Timugu, Bello Shisa, Dome Surane, to Yemu Utena, Ego, Diaspezu, Quim, Puma Pugu, Yonoma, Jana, Machibale, Damogawi, Ujo, Yopoma, Pale, Wesa, Yone, Don San Suji, Wesa, Yonogo, Nanshin, Popia, Gedre, Chidamiko, Mat Chor Sandy, Tongo. Aduwala Sanyaniga, Pansy Tainting Gabiro, Saturday Poma, Chosa Chow, Kaji, Adaye Piamu Poma, Naya Rune, a Mupin Sisi, Nila Pibarasmia.
Go see do the ten people get about tomorrow. Good tolling pain and a view in Yanagin radio. A season PPJM, a view a yummy than jar season win. Nyakun Nagane, Kunai Quetti, Daya tolling Pidama by Asia, says seven Jodugane, Pen Yu Jishu Nibarashin. A guru at the change of Goku on a chinya pimachipare.
Bigger about the Uniga, California, Pines, and Banadino, Mapipagre, Pieha, a Pime Pidurigo, Tapia Teddy, a Champa Warazuelo, Pietelo, American Tamara Break, Obama Gapioso, Libare. The Nayuni Ninyashina, Imatamaria, Uvel Yungangani, American Pidurigo, Turu Chaja, Mingo, Pioja, Kerawa, a good Tito. Tanane Picacadun Ua, Nangan Yachara, Chebian, Champa, Quinia, Purina, Sassan, Nidri Pitcha, a tall tart zone, the Amashi, the Ulu let the Maraga Piore. American Usan and Yomonta Puria, Lizanta Camujan, Syria, Nanga, Dreya Zokia, and Dringa, Sis Cantacuma, and his own Syria, Setato, the Zombi, Sato, Dayagere, Syria, Suyane, Syrian, and Dringa, Champa Murigo, Sanjiri, a poet Kuruga. ဒီကနေ့တနင်္လာနေ့မှာပြောဆိုလိုက်ပါတယ်ဒါပေမဲ့ညမောင်းဖွဲ့ကတော့ဒီလိုတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့တစုံတရာပြတ်မှတ်တစုံတရာကိုထိခိုက်တာမျိုးမရှိဘူးလို့ပြောပါတယ်အမေရိကန်သမ္မတဟောင်းဖြစ်တဲ့ဂျမီကာတာမှာကန်ဆာရောဂါကန်ဆာနေရာကြောင့်ကျင်ညာလိုက်ပြီးလေးလအကြာမှာပဲသူ့ရဲ့ကန်ဆာဆဲရီမတွေ့ရတော့ဘူးလို့ဂျော်ဂျီယာပြည်နယ်ကသူတက်နေကြဖះเจ้าမှာပြောဆိုသွားပါတယ်မ ဲ့အသေးကနေအုံနောက်ကိုပြန့်နှံ့နေတာကိုတွေ့ခဲ့ရပြီးတဲ့နောက်ဒီပြီးခဲ့တဲ့ဩဂုတ်လကလေးကကင်ဆာကုသမှုတွေကိုခံယူနေခဲ့တာဖြစ်ပါတယ်အမေရိကန်ဒုသမရဂျိုးဘိုက်ဒန်ဟာယူကရိန်းကိုရောက်ရှိနေပါတယ်ဒီခီးစဉ်ဟာယူကရိန်းအစိုးရရဲ့ပြည်ရင်ပြောင်းလဲရေးဆိုင်ရာလုပ်ငန်းတွေဆက်လက်လှုပ်ဆောင်ဖို့တွန်းအားပေးတဲ့အနေနဲ့ကစီးရီးယားအရေးကြောင့်ယူကရိန်းနဲ့ပတ်သက်ပြီးတော့အမေရိကန်ရဲ့ထောက်ခံမှုကြာဆင်းသွားမှာမဟုတ်ဘူးဆိုတာကိုပြသဖို့လည်းဖြစ်ပါတယ
်တည်ငင်းချင်းချုပ်ကိုကိုအောင်ကကြေညာပေးခဲ့တာပါဒီညနေအစည်းအဝေးထုတ်လုပ်ရေးမှူးကမဆုမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Peter Handley ဖြစ်ပါတယ်VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။သောတာရှင်များနဲ့မြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရွှင်လန်းချမ်းမြေကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျွန်မရှားဖော်ပါ
This program has come to you from the Voice of America, Washington.